တော်ရရှင်များရှင်ကျမသိန်းကြီးထိုက်ပါရှမ်းပြည်နယ်သီဘောမြို့နယ်မှာတရုတ်နိုင်ငံကပြန်လာတဲ့လူငယ်တဦးကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိဓာတ်ခွဲစစ်ဆေးနေစဉ်အတွင်းဆေးရုံသီးသန့်ကမ်းမှာစောင့်ကြည့်နေပါတယ်ဒီမကျန်းမာတဲ့လူငယ်ကိုဆေးရုံမှာသီးသန့်ခွဲကြစောင့်ကြည့်တာအပါအဝင်သူ့ရဲ့နေအိမ်သူနဲ့ထိတွေ့ခဲ့သူတွေကိုပါသီးကြခွဲကြစောင့်ကြည့်နေပေမဲ့ပြည်သူတွေအစိုးရမလွန်ကြဘူးလေသီဘောဆေးရုံအုပ်ကတိုက်တွန်းပါတယ်တီဘောစီယုံအုပ်ဒေါက်တာနန္ဒဝင်းကိုဆက်သွယ်မေးမြန်းထားပါတယ်
။သူကတရုတ်ပြည်နယ်ကွမ်ကျိုးမြို့နယ်ကနေပြီးတော့သူကနေပါတယ်။အဲ့မှာသွားအလုပ်လုပ်ပြီးပြန်လာပြီးချောင်းဆိုးတယ်။အဲဒီကတည်းကကိုယ်လည်းပူတယ်။အဲပြီးတော့အသက်ရှူကျက်တယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကသူ့ကိုတုံ့ထုံးလုံးနေတဲ့အညီဆေးရုံရဲ့ပြီးကြားဆောင် isolation ward မှာသူကျွန်တော်တို့ကဟိုခေါ်ထားပြီးတော့ဆက်လက်ကျန်းမာရေးစစ်ဆေးပြီးတော့ကျန်းမာရေးဆောင်ရှောက်ပေးနေရှိပါတယ်။လက်တော်အားဖြင့်တော့သူ့ရဲ့ကျွန်တော်တို့ကဒေဝင်းနဲ့နှာခေါင်းတို့ကကတော့ကျွန်တော်တို့ဒီကုလူကိုလိုက်ကျွန်တော်တို့ကရန်ကုန်ပို့ပြီးတော့ကျွန်တော်တို့အဖြေကိုဒီနေ့ညနေမှာကျွန်တော်ပို့ရပါတယ်ဒီနေ့မနေ့ဖြေုံတက်တဲ့အတွက်ကြောင့်သူ့ဓာတ်မှန်ရိုက်ကြည့်ရဲ့အချက်လေးကြတော့ညာဘက်အဆုတ်ကသူပြည့်စည်တဲ့အနေအထားကိုတွေ့ပါတယ်ဒေဝင်းအဆုတ်ကတော့ကောင်းပါတယ်
ဟုတ်ကဲ့ရှင်ဆိုတော့ဆရာတို့သူ့အိမ်ကိုလည်းဒီဒီကွာရင်တင်းလုပ်ထားတယ်လို့ကျမတို့ဓာတ်ပုံတွေမှာတွေ့ရပါတယ်ရှင်သူ့အိမ်ကိုလုပ်ထားပါသလားဆရာ
ကျွန်တော်ဒီမြို့မှာ social surveillance ပေါ့နော် community surveillance အနေနဲ့တက်လှမ်းထားပါတယ်အဲတော့ကျွန်တော်တို့ဒီမှာရှိတဲ့ဆိုင်ကယ်ကယ်ရီသမားတွေကားသမားတွေ24နာရီအမျက်ရှိတဲ့သူတွေကနေပြီးတော့တခုခုတန်လျာပြစ်ခွင့်အနေအထားဖြစ်လို့ရှိရင်ကျွန်တော်တို့အကြောင်းကြားဖို့တည်းကိုကျွန်တော်တို့ကဟိုအားလုံးတက်လှမ်းထားပါရခင်ဗျာအဲ့မှာမနေ့ကသူကရောက်လာပြီးတော့လမ်းဆောင်ကနေပြီးတော့သူငါးစီးရဲ့ဆိုင်ကယ်တက္ကစီကလေးတကနေပြီးတော့ကျွန်တော်တို့ကသူဒီချောင်းဆိုးရဲ့ဖြားရဲ့ကျုပ်ပြပြန်လာတယ်ပြောတယ်ဆိုပြီးသူ့အိမ်ကိုလိုက်ပို့ရင်းနဲ့ကျွန်တော်စီတဲ့အိမ်ကိုချောင်းချပါတယ်အဲ့တော့သူတော်စီတော့ကျွန်တော်အဖြေဒီအားလုံးမသိခင်မှာတော့သူ့အိမ်ရဲ့ခုနကတော့သူ့ကိုတည်ပြီးတဲ့ဆိုင်ကယ်ကယ်ဒီကောင်ကြီးရဲ့အိမ်ရဲ့အဲ့အိမ်နဲ့ဒီတော့ကျွန်တော် home quarantine အဖြစ်နဲ့ကျွန်တော်တို့ကဟုတ်တော့ဆောင်းရှောက်ပြီးတော့အဲ့ဒီလိုကိုကျွန်တော်တို့ပဲသူတို့တက်ကို3-5ရက်စာစံစီသောငရုတ်ချက်တော့ချက်အဲ့ဒါတော့ကျွန်တော်တို့ရဲ့အစိုးရဘတ်ဂျက်နဲ့မဟုတ်ပါဘူးကျွန်တော်တို့ခြေရုံဒီဘောချမ်းမာရေးအဖွဲ့ရဲ့ရန်ပုံငွေအနေနဲ့ထည့်ဝင်တူရန်ပြီးတော့သူတို့အိမ်တွေကိုကျွန်တော်တို့ကတော့လောအပြင်နဲ့အခင်းဆက်သွယ်ခွင့်ကိုခဏလေး restriction home quarantine လုပ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့သူ့အခြေအနေကရောအခုဘယ်လိုရှိပါသလဲရှင်
လက်ရှိနေတာတော့သူ့ရဲ့ညာဘက်အဆုတ်ကကောင်းစွာအလုံးမလုံးတဲ့အတွက်ကြောင့်သူကအသက်20ရွယ်သူငယ်နေကောင်းတဲ့ဟိုတန်မာရဲ့အရွယ်လို့သာခံနေတာပါခင်ဗျာအဆုတ်ကတော့ညာဘက်အဆုတ်ကတော့တော်တော်ကိုကျွန်တော်ဓာတ်မှန်ရိုက်ချက်အရတော်တော်ကိုဖြည့်ဆည်းနေတာတွေ့ရပါတယ
်ဒီ COVID-19 နဲ့ပတ်သက်ပြီးတော့အကာအကွယ်ပေါ့နော်ဆေးရုံဝန်ထမ်းတွေအတွက်အကာအကွယ်ဟိုစနစ်တကျလုပ်နိုင်တဲ့အနေအထားရောရှိပါလားရှင်ဆရာ
ကျွန်တော်တို့ကဒီအခုဒီဖြစ်စဉ်မတိုင်ခင်မှာကျွန်တော်ဆေးရုံမှာ train အနေနဲ့300ကျည်ကြီးလုပ်နိုင်ခဲ့ပါတယ်။နံပါတ်1 train ကတော့ဟိုဒီဝင်နှန်းအလုံးပေါင်းဝင်ပြီးတော့လူနာတယောက်ယောက်လာတယ်လူနာအတုနဲ့ပေါ့နော်။ဘယ်လိုပြုလို့ဆောင်ရမယ်။ဘယ်လိုသွားမယ်နိုင်ငံကြောင်းတွေအတိုင်းလုပ်ပါလေ။လုံနိုင်ချင့်ထားပြီးတော့ကျွန်တော်ဒီနေ့မနေ့လည်းဒီလူနာကိုမခေါ်ခင်မှာနောက်ဆုံးပိတ်အပီးသက် train ချင့်ပြီးတော့မှလုပ်ပါလေ။လက်လောအပြင်တော့လုံလောက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။နဲ့အတူကားစီလာတဲ့သူတွေကိုရောဆရာတို့ဒီသူ့မှာဒီလိုတန်တရာရှိသူအဖြစ်စောင့်ကြည့်တယ်ဆိုပြီးတော့ကျန်းမာရေးဆိုင်ရာသတိပေးချက်ပေးနိုင်တဲ့အနေအထားရှိပါလားရှင်ဆရာ
သူကဘာသာနဲ့ပြန်လာလဲကိုကျွန်တော်တို့ဒေးလို့မရတဲ့အနေအထားဖြစ်နေပါတယ်သူဒီတရုတ်ပြည်ကနေပြီးတော့ကျွန်တော်တို့ပြန်လာခြင်းမှာတရားမဝင်လမ်းကြောင်းနဲ့ပြန်လာတာဖြစ်ဖို့ပဲများပါတယ်ကျွန်တော်ဒီမှာဒီမြို့မှာသာကိုလမ်းဆုံးကြမှာသာဆိုင်ကယ်ကိုငားတဲ့အတွက်ကြောင့်ဆိုင်ကယ်ကယ်ရီကနေဆင်းဆင်းပြရတာပါသူဘယ်ကားနဲ့ဆင်းလာတယ်ဘယ်ကားနဲ့စီးလာတယ်ဆိုတော့လောလောဆယ်သူကလည်းမောနေသေးတဲ့အတွက်ကြောင့်ကျွန်တော်ကသူ့ကိုတော့နောက်နေ့ကြမှာပဲမီးလို့ပြမယ်အနေအထားပါအခုတော့သူပြောတော့လေသူကသူ့လူချောကားကြုံစီးတယ်လို့လူဘာကားဒီလိုတေချာတိကျတဲ့အရင်ကကျွန်တော်ဒီမှာလက်တော်မရသေးပါဘူးခင်ဗျာ
တီဘောဆေးအောင်ကြီးဆရာဒေါက်တာနန္ဒာဝင်းအထူးပဲကျေးဇူး
တင်ပါတယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်း VOE ကိုကျေးဇူးတင်ပါတယ်ခင်ဗျာ